တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာတကန်းနေကိုရန်တီတန်းနေဆမ်မိုးဝဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုဖျက်ပြီးတော့အရေးချင်းအဆင့်သတ်မှတ်တဲ့စနစ်နဲ့စားထုတ်ဖို့ပြင်ဆင်နေပါတယ်ဒီလိုပညာရေးကဏ္ဍပြင်ပြောင်းလဲအစီအစဉ်ရဲ့ဒစိတစ်ပိုင်းဖြစ်တဲ့အခြေခံပညာအဆင့်မှာလုံမဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ကျွန်တော်တို့ဟုတ်ကဲ့မှတ်ချက်တွေပေးထားတယ်တော်တော်များနေပါသေးတာအဲ့ဒါတချို့အရင်ဆုံးကျွန်တော်ပြောပြချင်ပါတယ်တခုကတော့မေဖြိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အကောင့်မြင်ရဖို့အများကြီးလိုပါတယ်တကယ်ကောင်းတဲ့စီစဉ်လို့ပြောချင်ပါတယ်ဝင်နဲ့လိုက်တဲ့သူကတော့တက်ကတူဝင်နဲ့ရောက်ရင်တော့ကြံခဲ့မှာပါတဲ့ကိုသားသမီးမကြံစီရင်တော့ပန်ကန်နဲ့နီလန်တော့ရမှာပါတဲ့ကလေးတွေလည်းအရွယ်မရောက်သေးဘဲနဲ့ပင်ပန်းလာပါတယ်စိတ်ဖိစီးမှုတန်းခံနေရတဲ့ဒုက္ခကနေလွတ်မြောက်စီစဉ်ပေးတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးပါတယ်နောက်တစ်ယောက်ကတော့Horizon Foundation ဆိုပြီးရေးပါတယ်အကောင်းဆုံးပါတဲ့စင်စားတွေလယ်သမားတွေအတွက်ဆိုရင်တော့ပူတော်ကောင်းတဲ့အစီအစဉ်မှလို့ရေးပါတယ်နောက်တစ်ယောက်ကတော့ Han Solo ဆိုတဲ့အကောင့်မှာသူကတော့အရင်နဲ့ပူကောင်းတယ်လို့ထင်ပါတယ်အလွတ်ကျမှတ်တဲ့ပုံစံကဘယ်နိုင်ငံမှမရှိဘူးလေတဲ့နောက်တစ်ယောက်ကတော့ကိုကြီးဝါတဲ့သူကတော့ဒီလောက်လွယ်ဘယ်ရီပါဝါမယ်ဆိုပြီးတော့ကြိုပြောထားတာတော့အောင်းအောင်မဖြေနိုင်ရပါဘူးတဲ့ကလေးကိုယ်တိုင်တက်လို့စိတ်ရှိမှဖြစ်ပါလိမ့်မယ်အစတက်ကံကျောင်းသားတွေပဲတနာမိပါတယ်ဆိုရင်သူကရေးပါတယ်တချို့စာတွေကိုလည်းမခွန်ညူကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်တယောက်ကတော့ဒီရင်းတော်နာဂါလို့ပြောထားပါတယ်အောင်ရှုံးသတ်မှတ်တဲ့စာမေးပွဲမရှိရင်တော့အတော်လေးကမကမဖြစ်နိုင်ခြေရှိပါတယ်ဒီစနစ်ကကောင်းတဲ့အောင်ရှိပေမဲ့မြန်မာနိုင်ငံမှာမဖြစ်နိုင်သေးပါဘူးတကယ့်နိုင်ငံသားပိသားစွာကျင့်သုံးတဲ့နိုင်ငံတွေမှာပဲအဆင်ပြေမှာသမသမမရှိတဲ့ဆရာသမားတွေရှိခဲ့ရင်မောင်ကျောင်းသားတွေနှစ်နာပြီလို့ပြောထားပါတယ်။နောက်တစ်ယောက်ကတော့နေဝင်းလို့ရေးထားပါတယ်။လက်ရှိစာမေးပွဲစနစ်တောင်းမှပေါ့လျော့နေကြတာစာမတက်သူများလာမယ်။ပညာရေးစနစ်ပြောင်းနေဆိုတာကဒါလားတဲ့။တခါအဲ့နဒီမျိုးဆိုတဲ့စာရေးသူတယောက်ကတော့ခင်နဲ့အညီပြောင်းလဲမှာပါ။ပြောင်းလဲတည်ငြိမ်တာလေးပြောက်ွယ်သွားမှာတော့အမှန်ပါပဲ။ရင်ဆိုင်ရတဲ့တတိမရှိရင်တော့ပြောင်းလဲမှုရဲ့အသီးပွင့်ကိုခံစားရမှာမဟုတ်ပါဘူး။မပြောင်းလဲခဲ့ကြရင်ယထာကာလေရင်တွေစာလဲတွေလှေတွေပဲစီးနေကြရမှာပါလို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနှစ်ပေါင်းများစွာဒီလိုကျင့်သုံးလာတဲ့ဆာမွေးစနစ်ကိုဟိုပြောင်းဖက်ကိစ္စပေါ်မှာကြိုက်တဲ့သူရောမကြိုက်တဲ့သူရောရှိနေတယ်ဆိုတော့ဟိုဒါထင်ရှားပါတယ်ဆိုတော့အခုချိန်မှာအခုလိုဟိုပြင်မှုဖြစ်လာကတကယ်လိုအပ်တဲ့ပြင်ဆင်မှုမျိုးလားတကယ်ပြင်ဆင်မှုရောလိုအပ်သလားကျွန်တော်အရင်ဆုံးကတော့ဒီမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကဒုက္ခဆရာဦးတုတ္တရရဲ့သဘောထားကိုသိချင်ပါတယ်ခင်ဗျာ
ဟောဟုတ်ကဲ့အဲ့တော့ဒီဆာမွေးစနစ်နဲ့တွားခဲ့တာအရင်စိတ်ဆိုးရလက်ထက်မှာလဲဟုတ်စစ်စမ်းမပြတ်အကဲပြတ်ပညာရေးစနစ်ဆိုပြီးတော့တွားခဲ့တယ်။တွားပြီးတော့အဲကျွန်တော်တို့ဥဒေဆင်ဆိုရလက်ထက်တဲ့အချိန်မှာပဲ၄တန်းနဲ့ရှင်တာဟိုစာမူးပြန်ဆမယ်ဆိုပြီးတော့လုပ်ခဲ့တယ်ပေါ့နော်။အဲ့တော့ကုစားတဲ့စနစ်ဆိုပြီးတော့နောက်ဆက်တဲ့စာမူးတွေကိုလည်းပြန်ဖြည့်ခိုင်းတယ်။အဲ့တော့ကျွန်တော်တို့စနစ်တစ်ခုကနေစနစ်ဟောင်းတစ်ခုကနေတစ်ခုပြောင်းတယ်။ဟိုအကောင့်နဲ့ဆိုတော့ရှိမှာပေါ့နော်။နံပါတ်၁ဒီစနစ်ကနိုင်ငံတကာမှာကျင့်သုံးတာဆိုတော့ကျွန်တော်တို့ရင်းပွားစရာမဖြစ်ဘူး။စင်တန်ကောင်းတယ်ဆိုတာလည်းလက်ခံတယ်။ဒါမဲ့ဒီချက်ကိုစဉ်းစားရင်ကျွန်တော်ကဆက်ဆက်မကြီးရဲ့အစွမ်းက code of conduct ပေါ့နော်ဟိုကုကျင့်တရားကိုကျွန်တော်တို့ထည့်သွင်းစဉ်းစားရမယ်အဲ့တော့ဆက်ဆက်ပတ်တော်တော်များများကျွန်တော်တို့ကိုယ်တိုင်နဲ့ဆက်ဆက်မကြီးဖြစ်နေတယ်ဒီသူရှင်းနဲ့မကင်းနိုင်ကြဘူးကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ပါဝင်ပြီပေါ့နော်အဲ့တော့ဘာဖြစ်လို့ဖြစ်တယ်လဲဆိုတော့ကျွန်တော်တို့ကနံပါတ်1စာဝတ်နေဆက်ဆက်မကြီးရဲ့စာဝတ်နေအဲ့တော့ဗမာသရုံများပြောမယ်ဆိုရင်တော့ပေါ့နော်ဟုတ်ဆရာဆိုတာဝါဒနာစီရနာအနှစ်နာအဲ့တော့စီရနာလည်းရှိတယ်ဆရာကြီးကဝါဒနာလည်းရှိတယ်အနှစ်နာကြီးလည်းအချင်းချင်းခံရတယ်နောက်ဆုံးတော့စားစရာမရှိတဲ့အချိန်မှာလက်ဆံနဲ့မလောက်တဲ့အချိန်မှာဆောနာပြောတယ်လို့ပေါ့နော်ဟိုလုံပြီးလုံရလေးတွေကိုလုတ်ခဲကြတာပေါ့နော်အဲ့တော့ဒါတွေကိုကျွန်တော်တို့ကအဓိကဘာဖြစ်မလဲဆိုတော့ဆက်ဆက်မတွေရဲ့စာဝတ်နေကြီးကိုဖူလုံအောင်လုပ်ပြရမယ်ဆက်ဆက်မတွေကိုလက်ဆံနဲ့ဥပမာမူလတန်းပြတယောက်ဆိုရင်ကျွန်တော်တို့ကဒီဝဝင်နှန်းအပိုင်းမှာငယ်တန်းစည်းကြီးတယောက်နဲ့လာစားသွားနေတယ်။တသိန်းခွဲလောက်ပဲရတယ်။အဲ့တော့ဒီစမှာမိသားစုကစုကတသိန်းခွဲနဲ့ဘယ်လိုမှမစားနိုင်တော့ဘ
ူး။
အဲ့တော့တူတူရှင်ဘူးပဲ။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကစနစ်ကအရန်ကောင်းတယ်။ဒါပေမဲ့ဆက်ဆက်မတွေကိုလိုက်နိုင်မှုတော့ရှိတယ်။တခါတည်းတပြိုင်တည်းလောက်ရမှာပေါ့နော်ကျွန်တော်တို့ကဒီဘက်ကဟိုစနစ်ကိုလည်းပြင်မယ်။ဆက်ဆက်မတွေကိုလည်းအစွမ်းအားပေါ့နော်ဆက်ဆက်မတွေတွေလူအပ်ချက်အခြေခံအဆောက်အဦကြီးအကုန်လုံးလည်းဖြည့်ဆည်းပေးမယ်။ပညာရေးဘတ်ဂျက်ကိုလည်းကျွန်တော်တို့ကဟုတ်အတိုင်းတာတစ်ခုချီပေါ့နော်ဟုတ်အများဆုံးမတုံးနိုင်ရင်တော့ကျွန်တော်တို့ကဘတ်ဂျက်ကိုဟိုတိတိတာတာပို့တိုးပေးရမယ်ဒါမှအောင်မြင်မှာပေါ့နော
်
ဒီမျိုးဆိုရင်တော့ဟိုအမြင်ရှိဆိုးရလက်ထက်လည်းလုပ်ခဲ့တယ်ဒါကြီးကမအောင်မြင်ဘူးမအောင်မြင်မနဲ့တော့ကျွန်တော်တို့ကဒီကဟိုတက်တုံဝင်ထမ်းမှာတော့တိတိတာတာဖြစ်ကုန်တာပေါ့လीအဲ့တော့အခုဆရာဆရာမကြီးကလည်းပြောင်းနေဖို့ဟို ကျင်းနေစိတ်ကတော်တော်များများရှိပါတယ်ကျွန်တော်တို့ဒီမှာဟိုစာပြီးဒီပိုင်းကောက်ကြည့်
ကျွန်တော်ဟိုဒီဟာဟိုလေအကြောင်းအရာကိုကျွန်တော်တခုရင်းလိုက်ကျွန်တော်တို့ဟိုအလှည့်ကြနည်းနည်းလေးဆွေးနွေးကြပါတယ်ဆရာအဲ့တော့အခုကျွန်တော်ဟိုဒေါက်တာတူမာကိုလည်းကျွန်တော်အလှည့်ပေးကြပါတယ်ဟိုဒေါက်တာတူမာတော့ဒီပညာရေးစနစ်ပြည်ပပြောင်းလဲနိုင်ငံလုံးဆိုင်ရာကိုရဲ့ NNE ရဲ့အတွင်းရေးမှူးတာဝန်ယူထားတဲ့ပုဂ္ဂိုလ်ပါဆိုတော့စောကဆရာဦးတူတာလည်းပြောသွားတယ်ဒီကိစ္စတွေကဒီအရင်စစ်စိုးကလက်ထက်တုန်းကလည်းဟိုစမ်းသပ်တဲ့အစီအမျိုးမှာလုပ်ခဲ့ဘူးလားရှိပါတယ်ဒါပေမဲ့အောင်မြင်မှုမရှိခဲ့ပါဘူးဆိုတော့အခုချိန်မှာရောအောင်မြင်နိုင်တဲ့အခြေအနေမျိုးရှိရလား
ဟုတ်ကဲ့ပါဆရာဟုတ်ကျမတို့ဒီဆမ်ဝဲစနစ်နဲ့ပတ်သက်လို့ရှိရင်ကျမတို့တော်တော်များများပေါ့နော်ဟိုဒီကျမတို့ဟိုတုံးသက်ပြီးပြောနေကြတော့ဆမ်ဝဲစနစ်ကကြောင်းမှုလို့ရပေါ့နော်ဆရာအဲ့တော့ဆမ်ဝဲစနစ်ကကြောင်းမှုလို့တော့အခုဒီခုပထမတန်းအနေနဲ့ဝါဘာတန်းဒီကြောင်းသားတွေရဲ့ဒီအအောင်ရှုံးကိုကအတန်းတင်နေဆမ်ဝဲရလက်တင်နေမဆုံးဖြတ်ဘူးပေါ့နော်အဲ့ဒါခုသူစနစ်တဲ့ကြောင်းမှာပေါ့နော်ဆရာအဲ့တော့ကျမတို့ဒီဟိုအချမ်းမြင့်မို့ခြေခင်အားဖြစ်တော့ကျမတို့အနေနဲ့အဥ္စာကိုကျူဆိုတယ်ဘာလို့လဲဆိုတော့ဆောင်းမဲစနစ်ကိုစပြီးတော့ပြောင်းတယ်လို့ပြောင်းမယ်ဆိုတဲ့အယူဆထွက်လာတာပေါ့နော်ဒါပေမဲ့ကျမတို့တခုတတိထားပြီးတော့ကျမတို့ဟိုပြောချင်တာကတော့ရှိရဆရာအဲ့ဒါကတော့အဲ့ဘယ်လိုပြောင်းမှာလဲပေါ့ဆမ်မီဝဲရဲ့အယူဆကိုဘယ်လိုပြောင်းမှာလဲပေါ့ကျမတို့နားလေတာဆရာမဆမ်မီဝဲစစ်တာဘာလို့စစ်တာလဲပေါ့ဆရာအမကလေးတွေရဲ့အမဖုံမျိုးမှုကလေးတွေရဲ့ဟိုတက်မြောက်မှုကလေးတွေရဲ့အရေးချင်းအဲ့လိုစစ်တယ်ဆိုလို့ချင်းအဲ့ခုနဆရာသုဒ္ဓပြောရတဲ့အထက်မှာလည်းငယ်ငယ်ပါသွားတယ်လို့တွေ့ရအခုပြောင်းမယ်ဆိုတော့အဲ့အပြောင်းတာကိုပံ့ပိုးပေးနိုင်တယ်လေကျမတို့ဒီပေါ့နော်ဟို
support
program တစ်ခုကိုတော့ကျမတို့ရအောင်လုပ်ပေးရလိမ့်မယ်ဆရာအဲ့ဒါတွေမပါဘဲနဲ့တော့ဒီအကြောင်းလေးကမအောင်မြင်နိုင်ဘူးပေါ့နော်ဆရာ
အဲ
့တော့အခုသူစာမေးဝဲမရှိဘူးလို့တော့သူပြောတာမဟုတ်ဘူးလို့ကျမတို့တွေ့တယ်ဟိုသူကဟိုအဲ့လိုနီးတွေနဲ့အအောင်မပြီးတော့ဟိုအခန်းဆုံးမှာနှစ်ဆုံးဟိုသူတို့ကြောင်းလိုက်တဲ့ဟာကတော့အဆုံးသတ်စစ်ဆေးတာလေးတစ်ခုထဲနဲ့တော့သူတို့ကအအောင်မပြီးတော့ဘူး
ပေါ့ကြားထဲမှာဒီတစ်ခုနဲ့တော့
ဆုံး
ချက်မပြီးဘူးဆိုတဲ့ပုံ
စံစစ်ပြီးတော့သွားမလို့ဆိုအဲ့ဒီဟာဆိုဘယ်လိုပုံစံစမ်းစစ်မလဲဆိုတော့ကျွန်တော်တို့သိချာမသိသေးဘူးပေါ့နော်အဲ့ဒါကြောင့်ဟုတ်ပြောင်းသွားတဲ့ဟာကိုတော့ကျူဆိုရဲပြောင်းမယ်ဆိုတော့ဒါပေမဲ့ပြောင်းပုံပြောင်းနည်းနဲ့ပြောင်းတဲ့အယူဆမှန်ရဲ့လားဆိုတော့ကျွန်တော်မသိသေးတဲ့အတွက
်
အဲနည်းနည်းကျွန်တော်တို့သုံးသပ်ရတယ်ဖြစ်နေသေးရဆရာအဲ့တော့ပြောချင်တယ်ဆရာ
ဟုတ်ကဲ့နောက်တစ်ခုကလည်းဟိုအရင်တော့လည်းစမ်းသပ်ခဲ့ဦးမယ်မအောင်မြင်တာရှိရဲဆိုတော့ဟိုစနစ်တစ်ခုနဲ့တစ်ခုမှာတော့ဟိုအကုန်လုံးကတော့ဟိုပြည့်ပြည့်စုံမှာမဟုတ်ဘူးဆိုတော့အားနည်းချက်အားစားချက်တွေလည်းရှိမှာပဲဒီနေ့မှကျွန်တော်တို့ဒီဘန်ကောက်တက်ဆိုတာဒီဆီယမဒေါ်နင်းပွင့်ဟန်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုထိုင်းနိုင်ငံမှာနှစ်ပေါင်းများစွာဒီပညာရေးအတွေ့အကြုံရှိခဲ့ဘူးတဲ့ပုံကိုတရားလည်းဖြစ်တယ်ဆိုတော့ဒီကျွန်တော်စနစ်စစ်အောင်မြင်ဖို့ဆိုရင်ဘာလို့လုံမလဲဒီဟိုထိုင်းနိုင်ငံမှာဟိုကြုံရတဲ့အတွေ့အကြုံတွေနဲ့ရှင်ပြီးဆီယမရဲ့သဘောထားကိုဆွေးနွေးပြပါဦးခင်ဗျာ
โอเคครับโหเนี่ยจ๋าที่จบแล้วนี่ครับไทยมาเลือกได้ปုံสังเนี่ยเนี่ยมาเลือกชัวร์เลยว่าတော့ဘာလို့မဟုတ်ပါဘူးแล้วทีนี้ก็เลยจ้างเนี่ยชัวร์อ่ะครับก็คิดซะทีนี้ทําอ่ะว่าเดี๋ยวเลยธรรมดามาชื่อโหสาติงได้ไซต์เนาะเนี่ยเราก็ performance based ตัวที่เราอ่ํา based ที่ว่าโหปัดได้ปัดได้นี้ดูนี้จ้างมาเนี่ย performance อ่ํา based ตัวที่ป้องมาในคราวนี้จ้ะแล้วทําให้ทีมกันไม่ได้ approach ชัวร์ขึ้นมาเลยအဲ့တော့ကျမတို့ကဒီမှာ class အရင် site ဆက်ကြည့်ပါတယ်။တောင်းသားဦးကြီးအများကြီးကိုဆရာတယောက်ကဒီ performance page ကိုအကုန်လုံးလေ့ဆွေးဆိုတာကဟို fair ဖြစ်ဖို့တော်တော်လေးဖြစ်ပါလိမ့်မယ်။နောက်တစ်ခုကလည်းဟိုခေါင်းရိုးကျိုးတွေရဲ့ပုံစံတစ်ခုအနေပြီးတော့ချက်ချင်းပြောင်းဆိုတဲ့အခါမှာကျမထင်ရဟိုစိတ်တာစိတ်တာပေါ့နော်။ဥပမာ sample image ကိုတရားရကန်လုံးဖြစ်နေရမှာပြီးတော့ကျမက60ရကန်လုံးလောက်ကိုလျှော့လိုက်တာ50ပုံ60လောက်လိုက်မယ်။ဒါနဲ့60ရကန်လုံးနဲ့ဥပမာတော့ကျောင်းသားတွေကကိုယ်တင်နေဆရာဗတ်တန်းကြီးရာလေဟိုဒီလောက်ကအရင်ဒီပေါ်လေးကဘယ်လိုအကျိုးပြနိုင်လဲဆိုတော့ဒီဒီဘက်ကဒီဆိုဆိုင်ယိုတီဆိုတော့ဒီတင်နေဆော်တကယ်လည်းပြုံချဖို့ကြည့်တယ်မာကျန်ပစံအောင်လုပ်နေကျောင်းသားတွေ creative project လုပ်ခိုင်းနေအဲ့ environmental awareness run လို့ပေါ့နော်အဲ့တော့ဘာလို့ဒီလိုဆရာမလဲ environmental awareness မှာဘာလို့လဲပတ်သက်လို့ပြောမလဲဒီနောက်လို့ပြောဆန်ရပေါ့ English နဲ့ဆရာမလဲဒီ environment နဲ့ပတ်သက်တဲ့ဟာဒီကျောင်းသားတွေခဏခဏ presentation ပြန်လဲခိုင်းတယ်အအမြင်ချင်းပြည်လို့ဆိုတော့အဲ့လိုဒီမှာ critical thinking နဲ့ analytical thinking တွေကိုက10%ဒီလိုဟိုပထမဆုံးပေါ့နော်ဟို class ရှင်မှာအကြောင်းသားရဲ့ motivation ကဘယ်လောက်ရှိလဲ individual သူကတယောက်ချင်းရမ်းတော်နေတယ်ဒါပေမဲ့အရင် self fix ဖြစ်တယ်ဆိုတော့တော်ရကျောင်းသားနဲ့နည်းနည်းရှိတဲ့ကျောင်းသားနဲ့ရကျဲခေါ်ရမျိုး teamwork နဲ့ project တွေအဲ့ဒါမျိုးလေးတွေကျွန်တော်ရဟိုကတော့ responsibility ပေါ့နော် self responsibility ဖြစ်အသိစိတ်မျိုးသွားအောင် good citizen ဆိုတဲ့ subproject မျိုးဒီမှာကျင်းနေအဲ့အောင်10%ဆို10%ပေါ့နော်အဲ့အမျိုးလေးကို40%လောက်လုပ်ပြီးတော့ somewhere limit ကို60% ပေါ့အဲ့လိုလေအရင်ပထမအစ်မလုပ်ကြည့်ပုံစံလေးမျိုးလေးဒီမှာစက်တော့ပြင်ပါလေဒါပြည့်လို့ဆိုတော့ဒီနောက်လေးမျိုးပေါ့ဆရာမကြီးကိုရန်ကက ဒါဟို performance ဖြစ်လို့ရှိတယ်နာ subjective ဖြစ်တယ်ဒါနာဟိုအတိအကျထွက်လာခြင်းမထွက်လာမယ်အဲ့ဒီချိုးသိသွဲ့တဲ့တောင်းသားဆရာမကိုမျိုးစုံပြန်ထုတ်တဲ့ခါမှာဆရာမကမပြေဆိုင်ဘူးတောင်းသားကိုအမိုးထားတာလို့ပါလို့အများကြီးဖြစ်လာနိုင်ပါလေ
။ဒါ
ကြောင့်မလို့ခုနလိုမျိုးပေါ်ဟိုချက်မြက်တဲ့တောင်းသားအတွက်ကိုလည်းခုနပြည့်တဲ့ဆက်မှတ်ရဲ့ project ကြီးအဆုံးကြီးပေါ့နော်။ဒီမှာ site တာကိုစတင်လေကြံရည်ရတော်ရဆလို့ရှိနေ။ခုနကြပန်းစကားပြောတာတော်ရဆလို့ရှိနေ။သူရဲ့ multiple intelligence ကြီးကိုကြွလာအောင်လုပ်ပြီးနေတဲ့ project ကြီးပေါ့။အဲ့အမျိုးမျိုးတန်းတက်တဲ့တန်းလေးကို 40% လောက်ထားမယ်။အဲ့ဒါမှ class motivation ပေါ့။တောင်းသားရရဲ့ဥပဒေကြောက်ကြပါဝင်ခြင်းရည်ကြီးကိုဆက်မှတ်လောက်ပြီးပြီလေ။ Someone to make no why ကျွလွန်လိုက်တာမဟုတ်ဘဲနဲ့ကျွန်တော်တို့အမှတ်တရရတဲ့ညုံးတစ်ခုလေးကိုတည်ကြည့်လို့အစားကနေ60ရာခိုင်နှုန်းသင်မဟုတ်90ရာခိုင်နှုန်းလောက်ကိုအရင်ပထမအဆင့်လေးကိုစမ်းကြည့်ဖို့ဒီမဲ့လို့ချင်ပါလေ
။ဒါအ
ဲ့လိုကြောင်းတဲ့ခါမှာကျွန်တော် follow up research ပေါ့နော်။ဒီဟာကိုစောင့်ကြည့်တဲ့ objective နဲ့ research team ပေါ့။မနက်ကကြောင်းမှပြည်သူရှိတယ်ဆရာဆရာမတွေဗမာဆရာဆရာမတွေစစ်တမ်းကြည့်လို့ပြရမလဲဒီလိုချင်တဲ့လူရှိတဲ့အခါမှာ observer အနေနဲ့ပေါ့အဲ့လိုသင်တန်းကိုတန်းတစ်ခုနေနေဒီ research နောက်ကဖိုင်နယ်ဆိုရှင်နော်ဒီအောက်ကမှပြည်ဖြစ်တယ်နောက်ထပ်ရမှုရှိတယ်ဆိုရင်ပထမတစ်ဆင့်ပေါ့နော်ပြီးတော့မှနောက်တစ်ဆင့်ကိုဆက်စည်းကြရဲ
ဟုတ်ကဲ့ဆရာမ
အလုံးဝတရားရတိုင်းလုံးကြောင်းတော့အဲ့အဆုံးချက်တစ်ခုရောက်သွားမယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်တို့ကိုနောက်ထပ်ဟိုပို့ထားတဲ့ဟို Facebook ကနေပို့ထားတဲ့ message တွေရှိပါသေးတယ်။နန်းလောင်ကြီးဖတ်ပြပေးပါဦးခင်ဗျာတချို့
။ဟုတ်ကဲ့ပါရှင်။ပထမဆုံးသူကတော့ကိုတက်နိုင်ပါ။ကောင်းပါတယ်အရေးပြတ်ပင်ပန်းနေရတဲ့ဘဝကနေចောင်းသားចောင်းသူတွေလွတ်မြောက်ရင်ကျေနပ်ပါပြီတဲ့။ကျူရှင်စနစ်လည်းဖြတ်သိမ်းပေးဖို့လိုပါတယ်။ပိုက်ဆံမတန်နိုင်တဲ့ကလေးတွေနဲ့နားတယ်။ဆရာတွေကចောင်းမှာတေချာမတင်မှုကျူရှင်ပဲတင်တယ်လို့ရေးပါတယ်။နောက်တစ်ယောက်ကတော့ဇီဇဝါဆိုတဲ့သူပါ။တက်ကတော်ပွဲယူတဲ့အဆင့်မှာတင်နေတဲ့နော်တဲ့အောက်ခြေကတော့တဒံပြီးရင်နောက်တဒံမြင်းပြေးတယ်လို့တက်လာပေမဲ့အောက်ခြေမှာအစာမကြေဘူးဆိုရင်တက်ကတော်မှာစာမလိုက်နိုင်ပဲဘွဲယူဖို့မလိုက်နိုင်မှာကိုဆိုလိုတာပါတဲ့ဘွဲနဲ့ဆုံးဖြတ်ပြီးတော့အီအချင်းမမီရင်လုပ်ငန်းခွင်မှာကိုရုတ်ကာယဖြစ်နေတတ်ပါတယ်တဲ့ရှင်နောက်တယောက်ကတော့စံမော်ပါသူကတော့ကြိုက်တယ်ဒါမှကလေးတွေရဲ့အနာကတောက်ပမှာအခုကလေးတွေကဆရာဆရာမတွေတင်တဲ့ကျူရှင်တက်ရင်တက်မတက်ရင်အပြင်ကကျူရှင်တွေတက်ပြီးအလွယ်လိုက်နေကြတာဆရာတွေကလည်းဆံမဝယ်နီးမှဒါချက်ဆိုပြီးတော့ပေးကြတယ်တဲ့ကလေးတွေကိုဖိဖိစီစီမတင်ကြဘူးလို့ရေးပါတယ်ရှင်နောက်ဆုံးတစ်ယောက်ကတော့မျိုးကျော်ပါသူကတော့ကျောင်းသားတွေအတွက်စနစ်မပြောင်းခင်ဆရာဆရာမတွေကိုအရင်ကြက်မှတ်ဖို့လိုမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကိုစွန့်လွှဲမှာပါဝင်မှုဆိုပြီးဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဒီဟိုဝါရင်ရှင်းနေဖြစ်တဲ့ဥကျော်လင်းပါဥကျော်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်က62ခုနဲ့ကျွန်တော်ရန်ကုန်တက္ကသိုလ်မှာအင်္ဂလိပ်စနစ်တိုင်းပေါ့ဗျာအမပြေရစနစ်နဲ့လာခဲ့တယ်နောက်အင်တာမီဒီယက်ခေါ်တဲ့ဥစားတဲ့နည်းနည်းပေါ့ဆနစ်တမ်းပေါ့အဲ့ဒီကြမှာအတန်းကြီးခွဲရတယ်တိတ်ပြန်လိုက်ဥစားလိုက်ခွဲပြီးအဲ့ဒီကြမှာ BSC တွေ engineer တွေနဲ့ medical တွေခွဲသွားတယ်အခုကျတော့ခလေးတွေဆယ်ထားနေရတခါလေမြေပြူဆံများနဲ့ပတ်စံတက်နေပြီးအဲ့လိမ့်ပြီးတော့၆ပေါ်သားဂုံလူယူရှောင်းဝင်ဖွဲ့လေယူပြီးတော့ရှောင်းဝင်လည်းလုံးမစားဘူးအစိုးရဖြစ်ပါဖြစ်အဲ့ဒါတိတ်ပြီးတော့ဘာမှမလုပ်ဘူးအယုံဆိုးတွေကပတ်စံရှိတဲ့လူတွေပညာရုပ်လာပြီးရှုပ်စည်းလို့ရှင်းတယ်အဲ့ဒီပုံမှာဆရာမတွေလည်းအကျင့်ပြအဲ့ဒီလိုအခြေအနေမှာခုနကပြောပဲဒီ A+ B+ ဆီရဲ့လို့လာလို့ရှိရင်တော့ကျွန်တော်အချိုးရင်ဒုက္ခပေးသလိုပဲဒီခက်တက်ကလည်းဒုက္ခပေးပါလိမ့်မယ်တော့အမပိတ်စနစ်မှာပဲတော်တော်အကြီးကြီးကိစ္စနဲ့ဒီကျွန်တော်ဆရာမတွေဆရာတွေအရင်ရှင်းပြမိတဲ့ဆရာမတွေဆရာတွေဝေထုတ်ပြီးတော့မှနိုင်ငံတကာပညာရေးကိုဆန့်ကျင်ပြီးအောင်ဒီအမပိတ်စနစ်တွေကသွားနေရေးတယ်ပါတော်ချင်းဒီကောင်းတော့မှတောက်တူတောင်းတော့ပဲအပေါ်ဒီတစ်ခေတ်အခုတစ်ခေတ်တစ်ခေတ်ဒီလိုအဲ့ဒီအမေရိကန်စနစ်နဲ့ပြောင်းလာရင်တော့အဖြစ်ပြပါပါဒီလိုမျိုးနဲ့အလန့်ကျလဲလို့ကျတော့အလဲလက်သွားမှဆိုးပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရှင်းလင်းသိလားနိုင်တာမဟုတ်သေးဘူးဗျပြည့်လို့လိုက်ချင်တာပေါ့ဗျဒီကအလန့်30ကျွန်တော်အလန့်50လောက်လှလိုက်ချင်တယ်ဒါပေမဲ့ကျွန်တော်တို့တခါတော့မညွှန်နိုင်ဘူးဘယ်လိုမှအပိတ်ရလဲလိုက်စားဆိုရင်နာမည်ကြီးတဲ့နိုင်ငံမှာတော့ဒီနေ့ကြီးတော့နည်းနည်းလေးတော့အလန့်ဝင်းနေပါသေးတယ
်
စူးစမ်းပြီးတော့မှဖြစ်အောင်လုပ်ကြတော့မဖြစ်နိုင်မယ်ဆိုရင်တော့ခလေးတွေရောမပေးတဲ့ဆရာမတွေရောအကုန်လုံးအဲ့တိုင်းပြည်ရဲ့လက်ကျိုးတို့ခါတဲ့ဘဝနဲ့ကျွန်တော်တို့တိုင်းပြည်ရောက်ထဲကြတော့ပါမယ်ပြည်ရန်ရင်းနဲ့တိုင်းပြည်မဖြစ်နိုင်မယ်တိုင်းပြည်ရောက်ထဲကြမှာဆိုလို့ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်တို့နောက်ထပ်သောတာရှင်တွေပေးထားပို့ထားတဲ့စာရီကိုလည်းဖော်ပြခြင်းပါတယ်မခွန်ချင်းဖတ်ပြပါဦးခင်ဗျ
ဟုတ်ကဲ့ဆရာစံညွန်းညီလို့ရေးဆိုတဲ့သူတယောက်ပါပညာရေးစနစ်ပြောင်းလဲတာတဲ့ဆရာဆရာမတွေရဲ့အရေးအတွက်နဲ့အရေးအသွေးကောင်းမွန်အောင်ပထမစူးစမ်းတဲ့ ਨੇ ဒီအတွက်ဆရာဆရာမတွေကိုလုံလောက်တဲ့ထောက်ပံ့မှုပေးဖို့လိုတယ်လုံလောက်တဲ့ထောက်ပံ့မှုဆိုတာကလစာတစ်မျိုးတည်းကိုပြောတာမဟုတ်ပါဘူးဆရာဆရာမတွေရဲ့အရေးသွေးကောင်းမွန်အောင်ထောက်ပံ့မှုတွေပေးတင်တယ်ကျောင်းတိုင်းမှာစာအုပ်စာတမ်းပြည့်စုံတဲ့စာကြည့်တိုက်တွေထားတင်တယ်ကလေးတွေကိုငယ်စဉ်ကတည်းကစာဖတ်တတ်တဲ့အလေးထားတွေမွေးမြူပေးတင်တယ်လို့သူကအကြံပေးထားပါတယ်နောက်တစ်ယောက်ကတော့တစင်မေးလို့ဆိုပါတယ်တကယ်ကိုအမှားမှန်ကိုခွဲခြားပြီးပညာရဲ့ပေါ်မှာတိချာဆုံးဖြတ်မှုရဲ့ရလတ်ကောင်တစ်ခုဖြစ်စေချင်ပါတယ်ပညာရေးစနစ်ကိုမျှတမှုရှိမယ်ဆိုရင်တော့အားလုံးကြည်ညက်နှက်ကြမှာပါလို့ပြောထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီမှာနောက်ထပ်ကိုတန်းအောင်ဆိုတဲ့ပုဂ္ဂိုလ်ကလည်းစနစ်ကတော့ကောင်းပါတယ်လူမကောင်းရင်အလုံးမဖြစ်တဲ့စံသက်ခက်ပညာရေးထက်မပိုပါဘူးနှစ်ပေါင်းများစွာအသားကျလာတဲ့စိတ်သက်စီးကအသိပညာရည်သွေးရည်ချင်းတွေကစနစ်တစ်ကိုအုံဖွားမန်းထည့်ပေးလိုက်လို့ချက်ချင်းလိုက်မိနိုင်မှာမလားဆိုပြီးသူကမေးခွန်းထုတ်ပါတယ်နောက်တစ်ယောက်ကတော့အောင်နိုင်ဆိုတဲ့အကောင့်မှာသူကတော့ကျွန်တော်အမြင်ပြောရရင်လည်းဆရာမတွေကအဆင့်အေးရတဲ့ကလေးကိုအဆင့်ဘီပါလို့တတ်မှတ်လိုက်ရင်ဘယ်လိုလုပ်မလဲတဲ့နောက်တစ်ယောက်ကတော့ကိုမောင်မောင်မတူတော့အရေးချင်းသတ်မှတ်ပေးမဲ့သူတွေကလည်းအစ်စ်မိပြီးတော့ဖြောင်းမှန်မှန်ကန်မှုလိုပါတယ်ဆိုတော့ဒီသဘောထားပေးကြတဲ့သူတွေထဲမှာဒီအရေးချင်းကိုဆုံးဖြတ်မဲ့ဆရာကြီးအပိုင်းနဲ့ပတ်သက်လို့ထောက်ပြရည်လည်းတွေ့ရပါတယ်ဆိုတော့ဆရာကြီးအနေနဲ့ရောဒီစနစ်တစ်ကိုအကောင့်ထဲပေါ်တဲ့နေရာမှာထိရောက်ပါဝင်နိုင်လောက်တဲ့အခြေအနေမျိုးအစဉ်စဉ်ရောရှိနေပြီလားဆရာဦးတုတ္တရဲ့သဘောထားဆွေးနွေးပါဦးခင်ဗျာ
တော့ဆက်ဆံမရအရေးချင်းရှိလားဆိုအရေးချင်းကကျွန်တော်ဆက်ဆံမဒီဘက်ကတော့ဟိုပါပေါ့နော်ရန်နှုံးကြီးရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဆွမ်းနာပြောတယ်လို့ဟိုဒီဥမာ capacity building ရှိပြီးသားဆက်ဆံမရမှာအဓိကဘာလဲဆိုတော့ကျောင်းသားအချိုးနဲ့ကျွန်တော်ဆရာအချိုးမမြတာအဲ့တော့တချို့ကျောင်းတွေမှာဆိုရင်မူလတန်း၄တန်းအဲမူလတန်းကျောင်းတွေမှာဆိုဆရာ၃-၄ယောက်ပဲရှိတယ်အဲ့တော့ကျောင်းလုံတာဝင်နေရတယ်သူကဘီ OTPC လို့ဘာလို့မတက်ထားတဲ့အတွက်အဲ့ကြေတနာတွေရှိတယ်အဲ့တော့ကျွန်တော်တို့ကဆရာဆရာမတွေကိုအင်းနဲ့အားနဲ့ခန့်အမိခန့်ယုံတယ်မဖြစ်ဘူးသူတို့ရဲ့အစနာပေါ့နော်ဟိုဘက်စုံပြေစုံနဲ့နေအထောက်ထားဟိုအထောက်ပံ့ပြီးပြရမှာပေါ့ဒါမှသာအောင်မြင်မှာမျိုးမစုံတော့ကျွန်တော်တို့ကမအောင်မြင်နိုင်ဘူးအရင်စေဟိုစေဆိုးရလက်ထပ်ပါလဲဒါလုတ်ခဲ့တာပဲမအောင်မြင်ဘူးဟိုတကြောင်းလုံးကအကြောင်းဟုံးနဲ့ကျောင်းလုံးသားနှစ်ယောက်တည်းရှိတယ်ဒီစနစ်ကြီးနဲ့တော့တယ်အဲ့တော့ဘယ်လိုမှမလုပ်နိုင်တော့ဒီဟာအကြီးကြီးကောင်းနေမထွက်လာဘူးပြီးတော့ဒီ monitoring အဖွဲ့ပေါ့နော်စောင့်ကြည့်ရေးအဖွဲ့ကလည်းမရှိဘူးဒီ physical ရေးစနစ်ကိုအကောင့်ထင်တော့ပေါ့တော့ကလိုက်ပြီးတော့စောင့်ကြည့်ရေးအဖွဲ့ကမရှိတော့တူတရားရခိုင်နှုန်းအောင်မြင်နေဆိုပြီးတော့ဟိုစာရွက်ပေါ်မှာဖြစ်လာတဲ့အခြေအနေပေါ့နော်အခုတော့ကျွန်တော်တို့ကအဲ့ဒါကိုအကဲပြအဖွဲ့ကြီးနောက်စစ်စည်းရေးအဖွဲ့ကြီးစနစ်တကျပေါ့နော်ပြင်ပပညာရှင်တွေနဲ့ကျွန်တော်တို့အခုဆွမ်းနာတယောက်ပြောသွားတယ်ထိုင်ရဆရာမတယောက်ကဟိုမြန်မာနိုင်ငံပညာရေးကောင်းမှုအတွက်ဆိုလုပ်ပြီးမယ်ဆိုဒါဒီအလုံးဝိုင်းဝန်းပြီးတော့ပူးပေါင်းဆောင်ရွက်လိုက်မယ်ဆိုတော့ကျွန်တော်တို့ကအောင်မြင်မှတည်ကြတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဆရာရဲ့ရည်ချင်းနဲ့ပတ်သက်လို့ဟိုဒီရက်ထဲမှာပဲဟိုတက်တက်ဆက်ဆိုင်ပေါ့လေရည်ချင်းမရှိတဲ့ဆရာရဲ့နည်းဖို့မယ်ဆိုပြီးတော့ဟိုချိန်မောင်းပြောနေရတဲ့တဲ့နေ့လေကျွန်တော်ကြားပါတယ်ဆိုတော့ဒီပညာရေးပြုရင်ပြောင်းလဲမှုမှာဟိုဒါလည်းဟိုဒီစိတ်တစ်ပိုင်းလို့ဆိုနိုင်မလားဆရာမတော်တူတူမှာသဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျားဆီအနေရွှေတာလေးမပြောနိုင်လေကျမခုနကနည်းနည်းလေးဖြည့်ဆက်ပြောချင်တယ်ဟုတ်ကဲ့ဟိုဟာလေကျမဆိုလို့ချင်တာကလေခုနပထမချက်မှာမပြည့်စုံတော့လို့ကျမတို့အဲ့ဆာမီဝဲစနစ်ကြောင်းဝင်ဆိုတာနဲ့ဟိုဟာပေါ့ကျိုးကျိုးရယ်ဆိုမဲ့မလုံလောက်တဲ့ချက်တွေကျမပြောချင်တာဆရာဥမာဒီဆာမီဝဲစနစ်ကြောင်းလို့ကျမတို့ကဒီတိုင်းပဲကျမတို့အလုံးစိတ်ပြည့်ပြည့်ဖြစ်နေတယ်ဒီအလွတ်ကျက်ပညာရေးကိုမကြောင်းမင်းနဲ့ဆာမီဝဲစနစ်ကိုကြောင်းလို့မရအောင်ဆရာဒါကြောင့်ကျမတို့အယူဆကဘာလဲလို့မေးတာဆရာကြောင်းဝင်ပညာရေးယူဆကျမတို့ကကလေးတွေကိုသူ့အတူအားထုတ်ပြီးတော့မစင်စားတွေးခေါ်တတ်တဲ့ပညာရေးယူဆကိုတောင်းမယ်ဆိုရဲအဲ့ဆိုရင်ကျမတို့တေချာရင်းနည်းလမ်းတွေကြောင်းအောင်မယ်ဆရာအဲ့ဒါနဲ့ထောက်ကူပြီးရခုနဆရာမဘန်ကောက်ကဆရာမပြောသားသူပေါ့နော်ကျမ class size လို့ဟာလို့ရပေါ့နော်ဆရာနဲ့ကြောင်းသားမျှတရဲ့စာသင်ခန်းတွေနောက်သင်ထောက်ကူပစ္စည်းတွေနောက်ကျမတို့အဲ့စာသင်ခန်းကိုအထောက်ကူပြုတဲ့ဒီသင်ကြားရေးဆိုင်ရာနည်းလမ်းတွေပေါ့နော်ဆရာရဲ့အရေးသွေးပိုင်းဆိုင်ရာဟိုကျွန်တော်ဖြည့်တင်းမှုလေပေါ့နော်ဆရာရဲ့စာမေးဘာကြောင့်ဆောင်ွဲဆေးရတယ်ကျောင်းသားတွေကိုဘာတွေကိုစစ်ပေးဖို့လိုရဆိုတဲ့နားလည်မှုတွေပေါ့နော်ဆရာအဲ့ဒါတွေအလုံးကိုပြောင်းမှုတွေပြင်ဆင်လိုက်မှကျွန်တော်တို့ကအဲ့ဒီစာမေးဝဲပြောင်းလာတယ်ဆိုရင်အနှစ်သာရကိုရောက်မယ်လို့ကျွန်မပြောချင်တာဒီပုံတိုင်းပြောင်းလို့ရှိရင်ကျွန်တော်တို့ကတော့အောင်မြင်ဖို့အတွက်တော့ဒီအခုပြောင်းမယ်ဆိုတာလေးနဲ့တော့အောင်မြင်ဖို့ဆိုတာတော့ကျွန်တော်တို့ဘလို့သုံးတက်ပေးရမှမတိလောက်အောင်ကိုအလန်းဝင်းနေပေါ့နော်ဆရာအဲ့ဒါလိုကျွန်မဖြည့်ဆွက်ပြောချင်တယ်ဒုတိယတစ်ချက်ကတော့ဒီနဲ့ရွှေတဲ့ကိစ္စတွေကတော့တော်တော်လေးဒီဥစ္စာတော်တော်လေးဆရာကြီးသားတွေမှတော်တော်လေးပြောဆရာဖြစ်သွားဒီဒီသဘောထားပေါ့ဒီသဘောထားကအခုမှမဟုတ်ကိုကလေးရရှိတယ်ဆိုတော့သဘောထားပို့ပြီးတော့ထင်ရှားလာပြီးတော့ဒီကိုကလေးရလည်းရှိရယ်ဆိုထင်ရှားဆိုအခုတက်လာတဲ့အစိုးရတင်လက်ထက်မှာလည်းဒီအစိုးရမှာဘယ်လိုပေါ့ပညာရေးဌာနကဥဆောင်တဲ့ပညာဝေးဝန်ကြီးကိုယ်တိုင်ကဒီလိုသဘောထားနဲ့ပြောလိုက်တဲ့အတွက်ဒါကလက်ရှိကျွန်တော်တို့တွားနေတဲ့ဒီဟိုဒီဟိုတိုင်းပြည်ထူထောင်ရေးကိစ္စတွေညီညာရေးကိစ္စတွေမှာပါဒီတိုင်းသားဒေသတွေရဲ့ဒီဟိုဘောမှာစဉ်းစားတဲ့စဉ်းစားချက်ကတော်တော်လေးကိုအဲဟိုဆိုးွားနေရဆိုတဲ့ချက်ကိုတွားတွေ့တာပေါ့နော်နှစ်ချက်တွေ့တာကိုပြောချင်တာကဆရာကြီးဘောမှာစဉ်းစားပုံစဉ်းစားနေတာပထမတစ်ချက်ကအညံ့နဲ့ဆရာကြီးကိုအဝေးပို့ပြစ်တယ်ဆိုရဲစဉ်းစားချင်တယ်ဒုတိယချက်ကကျွန်မခုနကပြောတဲ့စဉ်းစားချက်ပါတိုင်းသားဒေသတွေကို ရှိနေတဲ့တိုင်းရင်းသားတွေပုံမှာထားတဲ့သဘောထားပေါ့နော်အဲ့ဒီအချက်ကတော်တော်လေးစိုးရွားသွားစီရဲ့လို့ပြောဒီဥစ္စာမဖြစ်တဲ့ဟာအတိတ်ကတော့ကျွန်မထောက်ပြချင်တာပါဆရာဒါကတစုအပေါ်ကနေပေါ့အာနာရှိတဲ့လူတစုတစ်ဖွဲ့ရပဲပေါ့နော်ဟိုဆရာခံထားရေးကိုချုပ်ကင်ထားတဲ့ဒီဘိုးချုပ်ကင်မှုလွှမ်းမိုးရဲ့စီမံခံခွင့်ရတာပြဿနာဖြစ်နေတယ်လို့ပြောချင်တယ်ဆရာဒီပြဿနာအဲ့ဒါကိုကျွန်တော်တို့ပြောင်းဖို့ပြောင်းအောင်မယ်ဆရာပြင်ဖို့ပြင်ပေးရမယ်ဆရာကျွန်တော်တို့ပြင်ဖို့ပြောင်းဖို့လဲဒါလည်းတော်တော်ကြာကြာရပြောကြပြီပေါ့နော်အစွဲအစ်တက်လာတဲ့ခါမှလည်းကျွန်တော်တို့အဲ့ဒီကိစ္စကိုတော်တော်လေးကိုတတိရှိရှိနဲ့လုပ်စီချင်တယ်ဒါပေမဲ့ခုထိတော့ကျွန်တော်တို့ဟိုဖြစ်လာတယ်ပဲနဲ့ပုံဆိုးတဲ့တုတ်ဟိုစုပ်ပါဖို့မလဲပြောဆိုချက်တွေပဲကြားနေရတယ်ကျွန်တော်တို့စိတ်လည်းမကောင်းအံ့လည်းအော်ရစရာဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ထပ်ဒီ Facebook ကနေကျွန်တော်တို့ message တွေပေးပို့ထားတာတချို့ကိုလည်းကျွန်တော် save လက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒါကတော့စောစောကဟိုဆွေးနွေးကြတဲ့ပုံကိုထောက်ပြတဲ့ကိစ္စမျိုးတွေနဲ့တော်တော်လေးဆိုင်ပါတယ်ဒီမို့တယောက်ကတော့ဒီဖုန်းတော်ခါဆိုတဲ့အကောင့်နံပါတ်နဲ့ပါသူကတော့စနစ်တစ်ကိုလည်းအလွတ်ကျက်အလွတ်ပြေဒီဘက်နားဝင်ဟိုဘက်နားကထွက်တပွဲလို့ချက်ဖြစ်ပြီးအောင်ခဲ့ရတဲ့သူများရှာဖွေပြီးတဲ့ကျွန်ပညာရေးစင်းနဲ့ပွဲရခဲ့တာဆိုတော့လည်းအခုကျင့်သုံးမဲ့စနစ်ကိုကျိုးဆိုပါတယ်ပညာဆိုတာဝေဖန်ပိုင်းခြားနိုင်တဲ့စံနှုန်းတစ်ခုနဲ့သတ်မှတ်တင်တယ်လို့ထင်ပါတယ်စာရေးဆရာတယောက်ကဟောဦးပါတယ်မြန်မာကျောင်းတွေကရီးဒင်းများနေတာသင်ခင်ဖြစ်အောင်သင်ပြပေးဖို့လိုတယ်ဆရာပိုင်းကလည်းတော်မှရမယ်ဒါမှလည်းတင်ယူရတဲ့ဘက်ကထူးချွန်မယ်နှစ်ခုညင်တကယ်ပညာတဲ့ကဝိကျော်မော်တွေပေါ်ထွန်းလာမှာပါဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့မဝင်းအေးဆိုတဲ့အကောင့်မှာသူကတော့ဆရာမတွေကိုလည်းအရေးချင်းဆေးရမယ်ကလေးတွေပဲလုပ်လို့မရပါဘူးတဲ့အရေးချင်းမပြည့်တဲ့ဆရာမတွေကိုဘလို့လုပ်မလဲဆိုတော့အစီအစဉ်ပြစေခြင်းအစီအစဉ်ကိုတစ်ခုချပြစေခြင်းပါတယ်နောက်ကျန်တဲ့စာနှစ်စာလည်းမခွန်ယူကျေးဇူးပြုပြီးဖတ်ပြပါဦးမယ်နောက
်တစ်ယောက်ကတက်ခိုင်းလို့ရေးထားပါတယ် policy ကတော့ကောင်းပါတယ်ဒါပေမဲ့ agree လိုက်စားမှုတွေတေချာပေါက်ဖြစ်လာမှာပါ policy ကိုလက်တွေ့အကောင့်ထဲပုံမဲ့မြန်မာနိုင်ငံကဝန်ထမ်းအများစုကအားလုံးကိုတော့မဆိုလိုပါတဲ့လအစာနဲ့မလောက်လို့ဆိုတာအမြဲပြောနေကြတဲ့စကားပါဝင်တန်းစခေါ်ကလေးကလာစာကဘယ်ရွေးပဲမြရမယ်ဆိုတာပါပြီးသားပါဒီလောက်ပဲရမယ်တိတိကြီးနဲ့ဝင်နေပြီးတော့ဘေးပေါက်ဘယ်ကရမလဲရှာကြတယ်အခုလိုပညာရေးပြောင်းလဲမှုမှလည်းအလားတူဖြစ်ရတွေပေါ်ပေါက်လာမယ်လို့ထင်မိပါတယ်အဂရိလိုက်တိုက်ဖြတ်ရေးကိုဘတ်ဂျက်များများတုံးပြီးတော့တိုက်ဖြတ်တင်ပါတယ်လို့ဆိုပါတယ်နောက်တစ်ယောက်ကတော့နန်ဟိန်းလို့ဆိုထားပါတယ်အဂရိကင်းရှင်ပြီးတီလလုံကြုံရင်စနစ်မလိုဘူးတင်တဲ့လူကတကယ်တိုက်ရမယ်တဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီပညာရေးကဏ္ဍတိုးတက်ဖို့ဆိုရင်တော့ဟိုလူရောမူရောလူဝက်ချက်တွေအကြီးကျယ်ရှိနေဆိုတော့အားလုံးကလည်းပြောကြပါတယ်ဆိုတော့ဒီအခုပြောင်းလဲမယ့်အပြောင်းလဲကတော့တကယ်တမ်းပြောမယ်ဆိုရင်ပညာရေးကဏ္ဍတစ်ခုလုံးမှာအစိပ်ပိုင်းလေးတစ်ခုပဲရှိပါသေးတယ်ဒါတောင်မှစိန်ခေါ်မှုတွေအခက်အခဲတွေရှိနေတာဆိုတော့ဒီစိန်ကြီးတစ်ခုလုံးကိုတိုးတက်ဖို့ဆိုရင်အခြေခံအကြဆုံးအနေနဲ့ဘာတွေပြင်ဖို့လိုမလဲဆရာဦးတုတရရဲ့သဘောထားကိုအချင်းချင်းပြောပြပါခင်ဗျာ
အဲ့တော့ဆန္ဒပြောတယ်လို့ပေါ့နော်ဒေါက်တာကပြောတယ်လို့ပေါ့အဓိကကျွန်တော်တို့ဟိုပညာရေးကိုလွတ်လပ်စွာစီမံခံွယ်မှုကိုပြင်ပြရမယ်ဟိုဘဟုချုပ်ကြိုက်မှုကိုအတတ်နိုင်ဆုံးရှော့ချရမယ်အဲ့ဒါမှသာကျွန်တော်တို့ကအောင်မြင်မယ်ဆန္ဒဝင်ကြီးကပြောထားတဲ့အိစားကျွန်တော်ဖြေလိုက်မယ်နော်အဲ့ဒါဘာလဲဆိုတော့သူကကျတော့ဟိုပြောတာဆန္ဒတစ်ခုဆော့သွားသလားတော့ကျွန်တော်မသိဘူးပေါ့နော်အဲ့လိုကတော့ကျွန်တော်လည်းလုံးဝလက်မခံဘူးဆရာဆရာမတွေကိုပြောနေဆိုတာဒါပေမဲ့ဆန္ဒပြောတယ်လို့တကယ်ကြောင်းကောင်းနေမှာဥပမာ TTC တို့ဘာလို့မှနေပြီးတော့20လောက်တာဝန်ထမ်းပြီးတော့ဒီကျောင်းရဲ့အထောက်အူတည်ပြီးတော့လက်ပြီးလက်ယူလုပ်သွားတဲ့ဆရာဆရာမတွေအများကြီးနေအဲ့မင်းညဝဲတာတွေဖြစ်နိုင်တယ်အဲ့ဒါကိုဝင်ကြည့်ရမယ်အဲ့ဒါကိုစုလို့ပြီးတော့သူပြောတလားမသိဘူးတော့ကျွန်တော်ထင်တာပေါ့နော်ကျွန်တော်တို့တက်သူမှစုလဲထွန်ပါလိရှိတာပဲနှစ်နှစ်တစ်ခါတစ်နှစ်တစ်ခါသုံးနှစ်တစ်ခါပေါ့နော်ငါးနှစ်တစ်ခါတစ်နှစ်တိုင်းတစ်နှစ်တစ်ခါကိုင်းနေအဲ့ကြတော့အခြေခံမှာကြတော့ကျောင်းလက်ကျောင်းနေတိုင်းသူကပါမဲနဲ့ပင်စင်ယူပြီးရှိနေတော့အဲ့မင်းနောက်တကယ်တော်တဲ့ဆရာဆရာမတွေကအဲ့ကျောင်းကြီးသွားလို့မရဘူးအဲ့ဒါပြက်တနာလေးရှိရပါတော့အဲ့ဒါကိုသူကဆိုလိုပြီးတော့ပြောတာနဲ့တူတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဟိုတော့သူမောင်လည်းကျွန်တော်အစီအစဉ်အဆုံးမတက်ခင်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီပညာရေးစနစ်ကြီးတစ်ခုလုံးတိုးတက်ဖို့ဆိုရင်ဥမာလူပြင်းမို့လို့လားမူပြင်းမို့လို့လားငွေချီလားဘာအရေးကြီးဆုံးဖြစ်မလဲ
ဆရာအဓိကကတော့ကျမတို့မူဟာကိုမူပြင်းရမှာပေါ့နော်ကျမတို့ပညာရေးကလေဆရာဟောလေမူဝါဒမရှိဘဲနဲ့သွားလာခဲ့အကြပြီဆရာကျမတို့အဲဘုရုပ်ခင်ညိုလက်ထက်တော့လေကျောင်းနှစ်30ပညာရေးစီမံကိန်းနေနေပဲကျမတို့သွားခဲ့တာပေါ့နော်အခုပြီးခဲ့တဲ့ဥသိဆိုတာပေါ့အစိုးရဥသိဆိုတာလက်ထက်မှာလေကျမတို့နှစ်30ပညာရေးစီမံကိန်းကိုဟိုတစားဒီစားပြင်ပြင်ပြီးတော့မြို့သားပညာရေးဥတွေဖြစ်ပေါ်ထွက်လာတဲ့ဟိုဟာဒီဟိုဟာတစ်ခုပဲကျမတို့မှာရှိရပေါ့အဲ့တော့ကျမတို့ကဒီနေ့ဒီအစိုးရအပြောင်းလဲနိုင်ငံရေးအပြောင်းလဲမှာကျမတို့ကဒီမူဝါဒရေးအပြောင်းလဲနဲ့ကျမတို့လာမယ့်နာကြမှာပေါ့နော်ကောင်းမွန်တဲ့ပညာရေးစနစ်တရားဖွဲ့ပြီးကျမတို့မူခြေခံရပါလိမ့်မယ်ဆရာဟုတ်ကျမတို့ဒီခြေခံကြတဲ့အကြောင်းလေးကလေအဓိက၄ချက်ပေါ့နော်အဓိကအကြဆုံး၄ချက်ရှိရလို့တော့ကျမတို့အများနဲ့သုံးသပ်လေးရှိရဆရာအဲ့ဒါတော့မတ်တစ်ကတော့ကျမတို့ခုနပိုချုပ်ကင်မှုရှိတဲ့ပညာရေးစီမံခန့်ခွဲမှုကိုပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ကျမတို့ဒီ ဘောနော်ဒီကျမတို့မှာဒီမတူပွဲပြမှုတွေအများကြီးရှိတဲ့အတိုင်းမှာကျမတို့ပုံစံနဲ့လုပ်ထားတဲ့တင်ယုံညွန့်နဲ့ပေါ့အဲခုနကပြောတဲ့ centralized curriculum ပေါ့နော်အဲ့ဒါကိုကျမတို့ပြင်ရပါလိမ့်မယ်လွတ်လပ်တဲ့တင်ယုံညွန့်နဲ့ပြင်ဆင်မှုတွေလုပ်ရပါလိမ့်မယ်နောက်တစ်ခုကခုနကဒီကနေ့ကျမတို့ပြောကြတဲ့ကိစ္စဖြစ်ပါတယ်စာမွေးစနစ်နဲ့ကျမတို့တင်ကြားရေးဆိုင်ရာပုံတင်ကြားတင်ယူရေးဆိုင်ရာနည်းလမ်းတွေစာမေးပွဲစနစ်တွေနောက်တက္ကသိုလ်ဝင်ဝင်တွေအဲ့ဒါကြီးပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ဆရာတွေကိုပြင်ရဆရာတွေရဲ့ဒီနေ့ကြောင်းလေးကိုလုပ်ရပါလိမ့်မယ်ဆရာအဲ့ဒါကြီးအားလုံးကိုလုံနိုင်ဖို့တော့ဆရာကကအဲစကားထဲမှာမီးတဲ့ထဲမှာပါသွားတဲ့အခါကျမတို့ဒီပညာရေးဘတ်ဂျက်ကအခုကျမတို့ကမလုံလောက်ပါဘူးပေါ့နော်အဲ့ဒီတွေပညာရေးဘတ်ဂျက်ကိုတိုးမြှင့်တိုးမြှင့်ကျွန်တော်တို့စီစဉ်တော့အရေးကြီးတဲ့ကဏ္ဍကိုပါပါတယ်ကျွန်တော်တို့စီစဉ်လဲအချိန်တော့ပဲရရဲလို့လုပ်ရပါလိမ့်မယ်ဆရာဟုတ်
ဟုတ်ကဲ့စီစဉ်ရလဲတလောက်ပဲရတဲ့အတွက်ကျွန်တော်ဒီညမှာပဲရချင်ပါတယ်ပါဝင်ဆွေးနွေးပေးရပုဂ္ဂိုလ်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ